ဒီနိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်ကြာဖြတ်ရွေးကောက်ပွဲမှာကျတော့ပေါ့နော်ပြောင်းစွကြံခိုင်ရင်ဖွံ့ဖြိုးရေးပါတီအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့ရှိမလားလို့ပါရှင်
ကျွန်တော်တို့ယူရေးစီကိုမယုံဘူးယူရေးစီရဲ့ယက်တိချက်ဘယ်လိုလဲဆိုတဲ့ဟာကိုရွေးကောက်ပွဲဝင်ပြီးတော့အကြည့်မလားမဝင်မနဲ့ကြည့်မလားဆိုတဲ့အပေါ်မှာကျွန်တော်တို့တွေစဉ်းစားပါကျွန်တော်တို့ကမဝင်ဘူးဆိုလို့ရှိရင်လည်းပဲကျွန်တော်တို့ပါတီအပေါ်မှာအာကိုကြီးနဲ့ပြည်သူလူထုကနေပြီးတော့ဝင်မှာဆိုပြီးတော့တောင်းဆိုနေကြတဲ့အခုကြားချက်ရွေးကောက်ပွဲဝင်မဲ့
ဒေတာတွေကပြည်သူတွေတောင်းဆိုမှုတွေရှိပါတယ်ဗျ။ဒီလိုဆွေးနွေးပြီးတဲ့အခါကျွန်တော်တို့တွေယူရေးစီရဲ့ယက်တိချက်ကဟာမှန်ကန်မှုရှိမရှိဆိုတဲ့ဟာမှာရွေးကောက်ပွဲဝင်ပြီးတော့ကြည့်ကြမယ်။လာမယ့်ကြားချက်ရွေးကောက်ပွဲကိုတော့နေရာတော်တော်များများကျွန်တော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ဗျ။ဆရာတို့ပေါ့နော်ဒီလက်လက်နေရာ73နေရာမှာဘယ်နှစ်နေရာလောက်များဝင်ရောက်ရှင်ပြိုင်သွားဖို့
ောင်စုပါတီနောက်ဖက်ဒရယ်ကိုသွားနေတဲ့ဆိုတဲ့အနေအထားမှာဒီနယ်ဒီမှာလစ်လပ်နေတဲ့ကိုယ်စားလှယ်နေရာတွေမှာတော့တိုင်းသားပါတီတွေကိုပို့ပြီးတော့နေရာရစေခြင်းနဲ့စံနာနဲ့အညီပေါ့နော်ဒီနယ်မှာလစ်လပ်နေတဲ့နေရာတော်တော်များများကိုတော့တိုင်းသားပါတီတွေအတွက်အခွင့်အရေးပြည့်တဲ့အနေနဲ့ကျွန်တော်တို့ဝင်ရောက်ဆင်နိုင်မှာမဟုတ်ပါဘူး
ပြည်သူ့ရွေးကောက်ပွဲကော်မရှင်ရလဲဆရာရဲ့ဒီကိုစလေလောင်းမီစင်းကိုဒါနှစ်ရက်နေရစပြီးတော့တင်သွင်းခိုင်းထားတာဒီ17ရက်နေ့နောက်ဆုံးဆိုတော့ရက်လဲကတ်နေပြီဆိုတော့လေဆရာတို့ဒီကိုစလေလောင်းတွေကိုရောဟိုလက်ရှိမှာရွေးချယ်ပြီးသွားပြီလားဘယ်လိုပုံစံများရွေးချယ်ထားတာများရှိလဲလို့ပါ
သက်ဆိုင်ရာဒေတာကနေပြီးတော့အောက်ခြေပါတီကနေပြီးတော့ဒီလူလူလူကနေပြီးတော့လက်ခံနဲ့အောက်ခြေပါတီကနေလက်ခံနဲ့ရွေးချယ်ပြီးလိုက်တဲ့လူပေါ်မှာအခြေခံပြီးတော့ကျွန်တော်ရွေးချယ်ပေးသွားမှာဖြစ်ပါတယ်ဗျကျွန်တော်တို့ကိုယ်စားလှယ်လောင်းကြီးပြင်တင်သွင်းရင်းနဲ့ပဲထုတ်ပြန်ကြေညာပေးသွားမှာဖြစ်ပါလေ။
ဟိုရွေးကောက်ပွဲဝင်မဲ့ဒီကိုယ်စားလှယ်လောင်းတွေထဲမှာပေါ့နော်အရင်ကဒီ USDP ကနေပြီးတော့လွှတ်တော်ကိုယ်စားလှယ်ဖြစ်ပူးတဲ့သူတွေအစိုးရထိပ်ပိုင်းကောင်းဆောင်နေရာမှာတာဝန်ယူပူးတဲ့ပုံကိုမျိုးတွေဒီလိုပုံကိုမျိုးတွေရောပါလာနိုင်ခြင်းရှိလားဆရာ
။အဲပါလာနိုင်ရရှိလားဆိုတော့မေးခွန်းပေါ်မှာကျတော့ကျွန်တော်တို့ကဒေတာကနေပြီးတော့ထောက်ခံလိုက်တဲ့မြို့သူကိုမဆိုကျွန်တော်တို့ဒီအပေါ်ကနေပြီးတော့စဉ်းစားပြီးတော့ဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ဗျ။ပါခြင်းမပါခြင်းကကျွန်တော်ထုတ်ပြန်တဲ့အချက်မှကျွန်တော်သိရမှာကျွန်တော်လည်းပဲလုံးလုံးစေကမသိရသေးပါဘူးဗျ
NLD ပါတီဆိုရင်လည်းဒါနေရာအကုန်လုံးဝင်ပြိုင်မယ်လို့ပြောထားတာမျိုးရှိတော့ဗောနော်ဆရာတို့အနေနဲ့ကဈာဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုမျှော်လင့်ချက်ဘယ်လိုများရှိမလဲရှင
်ကျွန်တော်တို့အနေနဲ့ကတော့ဒါဟိုရှင်ပြိုင်မှုရှင်ပြိုင်တဲ့နေရာတိုင်းကိုအနိုင်အောင်စိမ့်နဲ့ထားပြီးတော့မှကျွန်တော်ရှင်ပြိုင်သွားမှာဖြစ်ပါလေဗျာ
ဟိုဆရာတို့ဗောနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့အစည်းအဝေးမနေ့ကလည်းလုပ်တယ်ဗောနော်ဒါမနေ့ညကလည်းဒါဆုံးဖြတ်ချက်မကြသေးဘူးဆိုတော့ဒီလိုမျိုးသတင်းတွေကြားတယ်ဆရာတို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗောနော်ဘယ်လိုအကျိတ်နဲ့ဆွေးနွေးဆုံးဖြတ်ရတဲ့အနေအထားတွေများရှိလဲရှင
်အဓိကတော့စောစောကကျွန်တော်ပြောသွားသလိုပဲဗောနော်ကျွန်တော်တို့တွေဒီ UEC ရဲ့ယက်တီချက်အပေါ်မှာနောက်တစ်ခါကကျွန်တော်အခုလက်ရှိစီမံခန့်ခွဲနေတဲ့အဖွဲ့အစည်းပေါ်မှာကျွန်တော်တို့အများကြီးထည့်သွင်းစဉ်းစားရပါလေကျွန်တော်တို့တို့နေရာအကုန်နိုင်ရင်ဘယ်လိုထူးကြမလဲအဲ့ဒီလိုလုပ်တဲ့နေရာမှာ2020အတွက်ကိုကျွန်တော်တို့ကပြင်ဆင်မယ်ဆိုလို့ရှိရင်လည်းအခုချိန်မှာကျွန်တော်တို့လုပ်လို့ရှိရင်ဒီချိန်မှာတုံးလိုက်ရတဲ့အနေထားတွေအောင်ခဲ့ပြီနိုင်ခဲ့ပြီအောင်ခဲ့ပြီနိုင်ခဲ့ပြီဆိုလို့ရှိရင်လည်းဟုတ်လားဟိုတက်ဆိုင်ရာအဖွဲ့အစည်းတွေကညစ်ပတ်လို့ခံရရင်ရောဘယ်လိုလုပ်မလဲဆိုတဲ့အချက်တွေနောက်ယူစီပေါ်မှာဘယ်လောက်ထိယုံကြည်နိုင်မှုရှိမလဲပြည်သူလူထုကလည်းပဲအခုလက်ရှိဆောင်ရွက်နေတဲ့ပုံကူတွေရဲ့လွယ်လွယ်ချော်ချော်စီမံခန့်ခွဲမှုအားနည်းတာတွေနောက်ကျွန်တော်ပြည်သူလူထုရဲ့သောက်ဝနေရေးတွေအခွင့်အရေးတိုးတက်မှုတွေနှောင့်နှေးနေတဲ့အပေါ်မှာပြည်ခံမျိုးကိုအားကိုးခြင်းများတယ်ဆိုတဲ့တောင်းဆိုချက်တွေအလေးထားပြီးစဉ်းစားဖို့လိုတယ်ဆိုတဲ့အကြောင်းကိုအကြည့်လေကျွန်တော်တို့ထဲမှာဒါဆွေးနွေးကြရပါတယ်ဒါကြောင့်မို့ကျွန်တော်တို့ရဲ့ဆုံးဖြတ်ချက်ဟာနည်းနည်းလေးနောက်ကျနေတာဖြစ်ပါတယ်ဗျ
ဆရာကြီးအခုလိုအချိန်ပေးဖြစ်ပေးတာ RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ